ရွေးကောက်ပွဲကာလအတွင်းရန်ကုန်တိုင်းဒေသကြီးရဲ့ရဲအင်အား50ရာခိုင်နှုန်းကိုလုံခြုံရေးအနေနဲ့အသုံးပြုသွားမယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကပြောပါတယ်။ဒီအပြင်ရန်ကုန်တိုင်းဒေသကြီးအတွက်အထူးရဲအင်အား6000နီးပါးအသုံးပြုမယ်လို့လည်းပြောထားပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းကသတင်းတောက်မတ်မီခပေးပို့ထားပါတယ်ရှင်။
ဒီကနေ့ကျင်းပခဲ့တဲ့52နှစ်ပြည့်မြန်မာနိုင်ငံရဲတပ်ဖွဲ့နေအခမ်းအနားမှာခုလိုပြောဆိုလိုက်တာပါ။ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကြူကာလ၊မဲဆွေကာလ၊မဲပေးကာလနဲ့ရွေးကောက်ပွဲလွန်ကာလဆိုပြီးကာလ၄ခုခွဲကလုံခြုံရေးရယူသွားဖို့ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးဒုတိယရဲမှူးကြီးဝင်းဘူးက VOA ကိုပြောပါရယ်။ရွေးကောက်ပွဲအတွက်လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြတာပါ။
ကျွန်တော်တို့2015ခုနှစ်ရွေးကောက်ပွဲအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်ပါတယ်။လူတွေစီမံချက်နဲ့ပတ်သက်လာရင်လည်းကျွန်တော်တို့အဲ့ဒါစီရင်ရသည်တော့ရှိပါတယ်။မဲယုံနဲ့မဲယုံပြည်ဝန်အတွင်းကိုလူတွေဆောင်ရွက်ဖို့တော့ကျွန်တော်တို့အထူးရဲများခန္ဓာဆောင်ရွက်တာရှိပါတယ်။အဲ့ဒီမဲယုံရဲ့ကျွန်တော်တို့အနည်းစည်းအတွင်းစည်းအပြင်စည်းအဝေးစည်းတွေကိုသက်ဆိုင်ရာအဲ့ဒါစကမ်းမှုလူနယ်မှုကျွန်တော်ခရိုင်တပ်ဖွဲ့မှုရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့အနေနဲ့စီမျိုးနဲ့တပ်မတော်လာရှိပါတယ်။ဒီပုံမှာလက်ရှိကျွန်တော်တို့တပ်ဖွဲ့ဝင်များရဲ့50ရာခိုင်နှုန်းပင်အားကိုတော့ရွေးကောက်ပွဲမှာအသုံးပြုမယ်လို့ညွှန်ထားပါတယ
်။ရွေးကောက်ပွဲမှာလုံခြုံရေးအတွက်အသုံးပြုမယ့်အထူးရဲတွေနဲ့ပတ်သက်ပြီးအရှေ့ပိုင်းခရိုင်ရဲမှူးမြင့်ထွေးကအခုလို VOA ကိုပြောကြားခဲ့တာပါ။အ
ောက်တိုဘာ15ရက်ကနိုဝင်ဘာ13ရက်ထိတလဆောင်လဆောင်နှစ်ကြိမ်ထုံးမယ်။တို့ကျွန်တော်တို့က20ရက်က30ရက်ကိုတင်နန်းပေးမယ်။ကျွန်တော်တို့အခုလက်ရှိနဲ့တို့ကိုတင်နန်းပေးဖို့တပ်ဖွဲ့တွေကိုကျွန်တော်တို့နီးပြအနေနဲ့တင်နန်းနေပေးနေတာဖြစ်ပါတယ်။ဒါကျွန်တော်တို့အောက်တိုဘာ15ရက်ခန့်နဲ့တို့တင်နန်းပေးမှာ။မဲယုံနဲ့ပတ်သက်ပြီးဘာလုပ်ရမလဲ။ဘလူတွေဆောင်ရွက်မယ်။မဲယုံနဲ့ပတ်သက်တဲ့အလို့တော်ဥပဒေတွေကဘာတွေနီးဥပဒေဘာတွေဒါတွေကျွန်တော်ရှင်းပြမှာ။15မှာစခန့်မှာပါ။20မှာကျွန်တော်တင်နန်းပေးမှာ။မဲယုံရဲ့လုံခြုံရေးတော့အထူးရဲ့ထားပြောကျန်တဲ့မဲတဲ့ပူတာတို့နေမြေလုံခြုံရေးတော့ကျွန်တော်လက်ရှိတပ်ဖွဲ့ဝင်တွေဆောင်ရွက်မှာဖြစ်ပါတယ်။
လာမယ့်ရွေးကောက်ပွဲအတွက်လုံခြုံရေးကိုအထူးတတိထားလှုပ်ဆောင်မယ်လို့လည်းဒီကနေ့ကျင်းပခဲ့တဲ့ရဲတပ်ဖွဲ့နေမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကပြောဆိုခဲ့ပါတယ်။လုံခြုံရေးအတွက်လှုပ်ဆောင်မယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဦးမြင့်စွေကအခုလိုပြောဆိုခဲ့တာပါ။ဝန
်ကြီးချုပ်ကလူမျိုးရေးကြီးကြီးတော်ကာလကြီးဖြစ်ပြီးဝန်ကြီးချုပ်ကမှာပါမီတော်ကြီးကုနာပြည်ကိုယ်တော်ရုံးနဲ့လူလာတဲ့သက်သနာများဖြစ်ပေါ်လာနေတဲ့အချိန်လူမျိုးရေးဘာသာရေးတွေကိုတောင်းပန်ပြီးပရိပတ်ကအပြင်ဆောင်ရွက်ထုတ်ကြမှုများဆောင်လာပြီးသူရောပေါ်အောင်လည်းတိမတ်နိုင်မှုရှိကြရတဲ့အတွက်နေပြည်တော်များဆောင်လာကြတာသူတကာပဲတာပြုမှုများပေါ်ရကြမှာဖြစ်ပါတယ်။ဒါ့အပြင်သရဝါဒများအဖွဲ့အစည်းတွေကပြုလုပ်လာတဲ့ဒီအတွက်အဲ့ဒီအစည်းအဝေးရေးပြည့်စုံစေချင်တာကလည်းရှေ့ရှိဆောင်ရွက်ကြောင်းပြောကြားလိုပါတယ်။
လာမယ့်ရွေးကောက်ပွဲအတွက်အသုံးပြုဖို့လက်ရှိဝန်ကြီးဌာနရဲ့ဖွဲ့စည်းပုံအတိုင်းရဲအင်အားအပြည့်မရှိတဲ့အတွက်ရွေးကောက်ပွဲအထူးရဲဆိုတာကိုကာလတူခန့်အပ်အသုံးပြုသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာမဲယုံလုံးချုပ်ရင်းနဲ့အမားရဲမရှိစေဖို့အတွက်ရွေးကောက်ပွဲအထူးရဲတွေကိုအသုံးပြုသွားမှာဖြစ်ပါတယ်။လက်ရှိမှာခန့်အပ်အသုံးပြုမဲ့အထူးရဲတွေကိုဝတ်စုံအနေနဲ့လက်ရှိရဲယူနီဖောင်းဝတ်စုံအတိုင်းထုတ်ပေးသွားမှာဖြစ်တယ်လို့ရဲမှူးမြင့်ထွေးကပြောပါတယ်။ဒီအထူးရဲတွေဟာလာမယ့်2015အောက်တိုဘာကနေနိုဝင်ဘာအထိတလကြာတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။တလနဲ့အခြေခံလစာ32,000ကျပ်နဲ့နေထွက်စရိတ်အဖြစ်တစ်ရက်လင်း1,000ကျပ်ခန်းစား권ရရှိမှာပါ။2015အထွေထွေရေကောက်ပွဲကာလမှာတနိုင်ငံလုံးအနှံ့မဲယုံလုံခြုံရေးတာဝန်ယူဖို့အတွက်အထူးရဲ2,000ကျော်ခန့်အပ်တာဝန်ပေးသွားမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်ရှိမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒရှင်5,000နီးပါးရှိပြီးမဲယုံပေါင်း9,500ကျော်ရှိပါတယ်။ဖွင့်လှစ်မဲ့မဲယုံတွေတိုင်းကိုရွေးကောက်ပွဲအထူးရဲတွေကလုံခြုံရေးအရာတာဝန်ယူမှာဖြစ်ပြီးမဲတိမ်ပိုးမှုနဲ့နေမြေလုံခြုံရေးအတွက်ကိုတော့အမြဲတမ်းရဲဝင်တန်းတွေကပဲတာဝန်ယူသွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်။